ီမားတဲ့ငလင်တန်းခံခဲ့ရတဲ့နီပေါ်နိုင်ငံမှာကြံရစ်ခဲ့တဲ့ကပ်ဘေးဒုက္ခသည်တွေအတွက်ရေနဲ့အခြေခံအစားအစာလိုအပ်မှုတွေအတော့ကိုကြီးမားနေပြီးနိုင်ငံတကာအကူအညီပေးရေးအတွက်လည်းလေဆိပ်အပါအဝင်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြုံနေရတယ်လို့နီပေါ်နိုင်ငံကတ်မန်ဒူမြို့ကိုဒီကနေ့ရောက်သွားတဲ့ VOA Video တင်ထောက်ကိုစင်လက်ကပြောပါရယ်ကတ်မန်ဒူမြို့အခြေအနေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတီယိုရောက်နေတဲ့ကိုစင်လက်ကိုကိုသားညုံကဆက်သွယ်မေးမြန်းချပါရယ်ရှင်
ကျွန်တော်ဒီနေ့ဟိုနေ့လယ်ရမှာဒီကတ်မန်ဒူရောက်တာဆိုတော့အခုနေ့လယ်ဒီမြို့တဲကိုပတ်ကြည့်ရတော့ဟိုဒီရှေးဟောင်းအဆောက်အဦတော်တော်များများကတော့အလုံးဝပြိုကျသွားတာတွေ့ရတယ်။ပြီးတော့ဒီကတ်မန်ဒူမြို့တဲကအိမ်ကြီးကတော့သူကအဲ့လူနေတိတ်ပြီးတော့အိမ်တစ်လုံးနဲ့တစ်လုံးကဆက်နေတော့ဆက်နေရဲ့အိမ်ကြီးကတော့မပြိုဘူး။ဒါပေမဲ့အဲ့လိုတီးကြရှိနေတဲ့အိမ်ကြီးမခိုင်တဲ့အိမ်ကြီးကတော့လုံးဝပြိုကျသွားတာတွေ့ရတယ်။အဲဒီနေ့တီတော်မြို့တဲမှာတော့လူသေးအလောင်းတွေကတော့အခုတည်းကတော့ပေါ်ပြီးတော့တွေ့နေတော့မယ်။နောက်တစ်ခါကမီလျက်စမီမရဘူးပြီးတော့ရေတောက်သုံးရေရှားတယ်ပေါ့ရေလုံးဝမရှိတော့ဘူးအဲဒီကသူတို့အခက်ခဲဖြစ်နေတာတော့တွေ့ရတယ်ကျွန်တော်မနက်လင်ကွင်းရောက်တော့ကတော့ဒီ American USA လေရင်တစည်းတွေ့တယ်ပြီးတော့အခုကျွန်တော်တို့လေနဲ့တူတူပါလာဒါကဒီဂျပန်ကေဇေးဖွဲ့တွေပါလာတယ်အခုညနေဒီမျိုးထဲမှာတွေ့ရတော့ဂျာမနီကကေဇေးဖွဲ့တွေတွေ့တယ်အော်ခက်တာဒီမှာလေငွေကသေးတော့လေနေစိုက်လို့မရအောင်မနေ့ကကျွန်တော်တို့လာလာဆိုရင်လေနဲ့လာပြီး15နာရီလောက်လေထဲမှာပတ်ပြီးမှဟိုပြန်ဆင်းလိုက်ကလကတောင်းမှာပြန်ဆင်းပြီးတော့လေရင်စီချေးလိုက်ပြန်ပြီးတော့ကမန်ဒူကိုဆင်းဖို့အတွက်စောင့်ပြီးအပေါ်မှာပတ်ပြန်လိုက်နေဦး15နာရီလောက်လေထဲမှာနေပြီးတော့ဟိုဆင်းလေဆင်းလို့မရလို့ကျွန်တော်တို့ဘန်ကောက်တီပြန်သွားရတယ်ဒီနေ့မနေ့မှနောက်တစ်ခေါက်ပြန်ပြီးတော့ဘန်ကောက်ကနေပြန်လာ
ဘာကြောင့်လေမဆင်းနိုင်တာလဲလေကျက်နေလို့လားဒါမှမဟုတ်အောက်ကအခြေအနေကြောင့်
လေမဆင်းနိုင်တာဒီကာမနူမှာရှိတဲ့လေရင်ကွင်းကသူက runway ကတလိုင်းပဲရှိတာသူကအဲတလိုင်းပဲရှိပြီးတော့လေရင်လေး parking ထိုးဖို့အတွက်နေရာလည်းအလုံးလုံးမရှိလေရင်ကွင်းကအရန်သေးတယ်ပေါ့ပြီးတော့လေရင်ကွင်းရဲ့အချို့ facility တွေအကုန်လုံးသူတို့ full function မရမ်းနိုင်ဘူးပေါ့နော်အဲအဲ့တော့ဟိုလေရင်လေးအစင်းတက်ကများများလုပ်လို့မရဘူးလေရင်တွေထားဖို့လည်းအခက်အခဲရှိတယ်အဲ့တော့နိုင်ငံတကာအကူအညီလာတဲ့လေရင်တွေကလည်းအရန်ကြီးတယ်ပေါ့အဲ့တော့လေရင်ကွင်းကသူကဘလို့မှတော့ handle မလုပ်နိုင်ဘူးဖြစ်တာပေါ့
ခုနကကိုစင်လက်ပြောသွားတဲ့အထင်မှာရေတို့လက်စစ်မီးတို့အခက်အခဲတော်တော်ဖြစ်နေရဆိုတော့အဲ့ဒီတက်ကူဘာတွေများထောက်ပံ့ပေးဖို့အတွက်လုပ်နေကြတာတွေ့ရလဲ
အချင်းချင်းကူညီနေကြတာများတယ်ဒီဘလုံးကွင်းတွေမှာသူတို့ camp ထဲမှာလူတွေကအများရွက်ပြင်တဲ့နေဒီတိုင်းနေကြတယ်အဲ့ဒီမှာရေတောက်သုံးရေတို့အိမ်သားစာဘာမှမရှိဘူးအဲ့ဒီတော့ရေတာလူတဲ့လူရှင်တော့လူရဲ့အဲ့လိုယူရတာမျိုးရှိတယ်ပြီးတော့လမ်းဘေးမှာကျွန်တော်တွေ့ခဲ့တာရေပိုက်လိုင်းတွေပါလေအဲ့လိုပေါက်ပြီးတော့ရေလိုင်းတွေပေါက်နေတဲ့နေရာမှာရေတွေရှန်ထွက်နေအဲ့ဒီနေရာကနေပြီးတော့လူရဲ့အဲ့လိုသွားခတ်ရတာမျိုးတွေတော့ရှိတယ်စနစ်တကျစီမံပေးတာမျိုးတော့အခုလုံးလုံးတယ်မှာတော့မရှိဘူ
းဒီနိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေရောက်တဲ့အချိန်မှာငလင်းထပ်လုပ်တော့ထိခိုက်ရှိရဆိုတော့နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေကိုစိုးရင်ကြောင်းကြမှုဖြစ်နေကြလား
ငလင်းနဲ့ပတ်သက်လို့ဒီနေ့တော့မှဟိုနည်းနည်း after shot အဲ့လိုမျိုးနည်းနည်းဟိုလှုပ်သွားသေးတယ်ပြောတာဒါပေမဲ့ကယ်ဆယ်ရေးသမားတွေကတော့ဟိုအများကြီးလည်းမရောက်သေးဘူးဥမာသူဟိုအယောက်60 90အဲ့လိုအတုတ်လိုက်ပြီးတော့ရောက်နေတယ်သူတို့ကတော့လုံးလုံးတယ်တော့ဒီမြို့တော်ဒီကတ်မန်ဒူမှာပဲနေကြတာပေါ့ဟိုအချာရွာတွေမှာဖြစ်တာတော့ပုံများတယ်ပြောရဲရွာတွေဟိုဒီကတ်မန်ဒူရဲ့အပြင်ဘက်မှာရှိတဲ့ရွာတွေကြတော့သူတို့အိမ်တွေအဆောက်အဦတွေစောက်ထားတာလည်းမခိုင်တော့တချို့ဆိုရွာလုံးကျုပ်အဲ့လိုပြိုသွားတာမျိုးတွေရှိတယ်ပြောတယ်အဲ့ဒီနေရာကြီးတော့ကျွန်တော်လည်းမနေ့ဖြန်မှရောက်မှာတော့တေချာတိကျတော့ပြောလို့မရဘူ
းဟုတ်ကဲ့ကတ်မန်ဒူမြို့ထဲမှာရောပုံမှန်အစိုးရလုပ်ငန်းတွေနောက်စီးပွားရေးလုပ်ငန်းတွေအဲ့အခြေအနေရောဘယ်လိုရှိလဲ
အာဆိုရင်အစီးပွားရေးလုပ်ငန်းတွေအကုန်လုံးကတော့ပိတ်ထားတယ်ဘယ်ဘာဆိုင်မှမဖွင့်ဘူးအာကယ်ဆယ်ရေးစတက်အဖွဲ့တွေတော့တွေ့တယ်ဟိုအများကြီးတော့တေချာမြို့စနစ်ကြအဲ့လိုမျိုးလမ်းပေါ်မှာအများကြီးတော့မတွေ့သေးဘူးပေါ့ပုံမှန်နေတာတော့မရှိသေးဘူးဒီမှာရှိတဲ့ဟိုပြည်သူတွေတော်တော်များများလည်းနောက်ထပ်ငလျင်အကြီးအများထပ်လုပ်မလားဆိုရဟာမျိုးတွေအဲ့လိုစိုးရိမ်ရောသူတို့ကအိမ်ထဲမှာမနေကြဘူးအဲ့လိုလမ်းမပေါ်မှာပဲအဲ့လိုရွက်ပြင်တဲလေးတွေကိုးပြီးတော့နေကြတာညားတယ်နောက်ပြီးတော့ဒီမားလေးရာဒီဥရနဲ့နည်းနည်းစိုးနေညဘက်အရန်အေးတယ်ပြီးတော့မိုးလည်းရွာနေ
အခုတေဆုံးတဲ့လူတွေရဲ့စီးရင်ထုတ်ပြန်ပြီးတာတို့မိသားစုတွေပြန်ပြီးတွေ့နေအောင်လုပ်ပေးနိုင်လို့အဲ့ဒီအခြေအနေတွေရောရောက်ပြီလား
လောလောဆယ်တော့အဲ့လိုစင်တာမျိုးတော့မတွေ့ဘူးနေ့လယ်ကကျွန်တော်တို့ရောက်တဲ့ဒီကတ်မန်ဒူမှာအကြီးဆုံးဆိုတဲ့ဒီကမ်လေးကိုရောက်တယ
်ကိုစလတ်တို့မနေ့ပြန်လောက်ဆိုရင်ဒီကတ်မန်ဒူမြို့ပြင်ကထိခိုက်တဲ့အခြေအနေတွေသွားကြည့်မယ်ဆိုတော့အဲ့သွားဖို့ရောခီးသွားလိုက်ရအခက်ခဲတွေဘာတွေရှိလား
အာခီးသွားလိုက်ရလောလောဆယ်တော့ကျွန်တော်ကြာတာကားနဲ့တော့သွားလို့မရဘူးလမ်းတွေကလည်းပြတ်နေတယ်အဲ့လိုအဆောက်အဦပြိုတာလည်းရှိတယ်ဆိုတော့ကျွန်တော်ဆိုင်ကယ်နဲ့တော့ဟိုဆမ်းပြီးသွားကြည့်မှာပေါ့အခက်ခဲရတော့မနေ့ဖြစ်ရောက်မှသိရမယ်လောလောဆယ်လူကယ်တွေကဒီကမြို့ကန်တွေပြောတာကတော့ကားနဲ့တော့သွားလို့မရဘူးဒါပေမဲ့ဆိုင်ကယ်နဲ့ဆိုတော့သွားလို့ရနိုင်တယ်လို့တော့ပြောတယ်
နီပေါ်ကိုရောက်နေတဲ့ကိုစင်လက်ကိုအခုကျမတို့အတံမလွင်ခင်ကလေးမှာပဲကိုသားညုံကမေးမြန်းထားတာပါရှင်